တော်ရရှိမြတ်ခင်ဗျာတရင်းများကြီးညာစင်မှာတားခဲ့တဲ့အတိုင်းပဲရှေ့တော်အာရှဆယ်နိုင်ငံထိပ်သီးစည်းဝေးပွဲမလေးရှားမှာဖွင့်လှစ်လိုက်ပြီးလူ့ခွင့်ရေးနဲ့ဒီမိုကရေစီမြင့်တင်ရေးဗြိတိန်ရှားစာရန်ရေးဆွဲဖို့သဘောတူလိုက်ကြပါပြီ။ဒေသတွင်းတခြားနိုင်ငံကြီးများနဲ့ထိပ်သီးစည်းဝေးပွဲပြင်ဆင်နေတယ်လို့လည်းကွာလာလမ်ပူကနေ VOA သတင်းတော်စကော့ဘော့ကအခုလိုသတင်းပေးပို့ထားပါတယ်။တော်ရရှိမြတ်ခင်ဗျာဒီမိုကရေစီရေးလူ့ခွင့်ရေးနဲ့အစိုးရကောင်ဖြစ်ရေးတို့ကိုမြင့်တင်မဲ့အာရှဗြိတိန်စာရန်ရေးဆွဲဖို့ရှိတော်အာရှနိုင်ငံကောင်းဆောင်တွေကတင်းလာနေမှာဂရီကိုကိုပြုတ်လိုက်ကြပါတယ်အာဆီယံကိုစကားပြောဆင်မြင်လို့မကြာခဏတင်စားခံနေရကြကနေအာဆီယံသဘောတူညီချက်များကအာဆီယံကြီးညာချက်များကိုတရားဝင်ကင်ပြီးအားလည်းဖြည့်နိုင်တော့မယ်လို့ပါရဂူများကခန့်မှန်းပြောဆိုကြပါတယ်ဗုဒ္ဓနဲ့ကြရင်အာဆီယံဟာတရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယအော်စတြေးလျနယူးဇီလန်တို့နဲ့အတူအရှေ့အာရှထိပ်သီးစည်းဝေးပွဲကိုပထမဆုံးအကြိမ်ကျင်းပမှာပါအဲ့ဒီစီဝေးပွဲဟာပထဝီနိုင်ငံရေးနဲ့ပထဝီမဟာဗျူဟာဖွံ့ဖြိုးရေးအတွက်အရေးကြီးကြောင်းအိရှင်စီဝေးပွဲသဘာဝတိအဗ္ဒူလာဘာဒါဝီကဆိုပါတယ်။ဒီအုံမြတ်ချစီဝေးပွဲရဲ့ညီမချက်များနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကြီးဝန်ကြီးအလက်ဇန္ဒားဒေါနာကအခုလိုပြောဆိုပါတယ်
The Asia Summit will have a focus on regional security issues and prospects for regional economic
ရှေ့အရှာထိပ်သီးစည်းဝေးပွဲကဒေသလုံခြုံရေးဒေသစည်းဝေးရေးပေါင်းစည်းရေးကိုအာရုံစိုက်လိမ့်မယ်လို့ပြောသွားတာပါမြန်မာပြည်နဲ့ပတ်သက်လို့တော့စစ်အစိုးရအနေနဲ့ဒီမိုကရေစီကိုအလေးနက်ထားဖို့နိုင်ငံရေးကျင်းသားများလွှတ်ပေးဖို့အစဉ်လာမရှိဘဲအာဆီယံကတိုက်တွန်းလိုက်ပါတယ်စစ်အစိုးရကဂရီကိုပြုထားတဲ့အတိုင်းဒီမိုကရေစီပေါ်ဆောင်ရေးပြက်ကွက်နေတာဒီမိုကရေစီကောင်းဆောင်တော်အောင်ဆန်းစုကြည်အားနေအကျဉ်းချုပ်ကလွှတ်ပေးဖို့ညှဉ်းဆန်နေတဲ့အတွက်နိုင်ငံတကာရဲ့မကျေနပ်မှုဟာအာဆီယံအသင်းအတွက်အရေးကြီးဆုံးစိန်ခေါ်မှုကြီးဖြစ်လာနေပါပြီ။အာဆီယံရဲ့စိတ်ပြည့်မှုအတွက်အထွတ်ထိပ်ကိုရောက်လာတဲ့အခါမှာအာဆီယံကောင်းဆောင်တွေဟာအသင်းဝင်တနိုင်ငံရဲ့ပြည်ရင်းရေးမှာဝင်မဆွဲရေးဆိုတဲ့38နှစ်တာထုံးတမ်းစဉ်အလာကိုခွာကာမြန်မာပြည်အနေနဲ့ဒီမိုကရေစီပေါ်ဆောင်မှုအသင်းဝင်မြန်မာပြည်ကိုတိုက်တွန်းလာရတာဖြစ်ပါလေ။တခြားထိမ့်သိမ့်ခံနေရသူများအားလွတ်ပေးဖို့လည်းပဲအာဆီယံခေါင်းဆောင်10ဦးရဲ့နှစ်ပတ်လည်စည်းဝေးပွဲအပြီးမှာမလေးရှားဝန်ကြီးချုပ်အဗ္ဒူလာအာမက်ဘာဒါဝီကပြောဆိုပါလဲမြမပြည်ဒီမိုကရေစီရေးပက်စီတိုးတက်တာဘလောက်ရှိသလဲဆိုတာစူးစမ်းအကဲဖြတ်နိုင်ရေးအာဆီယံဝန်ကြီးများမြမပြည်လာခွင့်ပြုဖို့လည်းအာဆီယံခေါင်းဆောင်တွေကမြမစစ်ဆွေးရအားတွန်းအားပေးနေပါလေဗီအိုရရှိတဲ့မူကြမ်းအရာရှေ့အာဆီယံငင်းချမ်းရေးတင်းချင်းရေးနဲ့စည်းဝေးရေးဝါပြောကြီးအတွက်အဲ့ဒီဗြိတိန်စာတန်းထဲမှာပါရှိမယ်လို့ဆိုပါတယ်သောရရှင်များခင်ဗျာအာဆီယံထိပ်သီးစည်းဝေးပွဲအဆုံးမသတ်ခင်မှာခေါင်းဆောင်တွေဟာတက်တုတ်ကွေးယောဂလူတွေကြားကုဆက်ပြန့်နှံ့လာရင်ကင်တွယ်ဖို့ဒေသတွင်းရန်တရားတစ်ခုထူထောင်လိမ့်မယ်လို့မျှော်လင့်ရပါတယ်အဲရွယ်ချက်ကတော့ကာကွယ်ဈေးများသုံးလောက်ရေးနဲ့ယောဂကုဆက်ပြန့်နှံ့လာရင်မြင်သာအောင်လှုပ်ဆောင်ရေးတို့ဖြစ်ကြောင်းပါခင်ဗျာ